ရာယူတိုင်းဒေသကြီးကျုံပျော်မြို့နယ်စီရေယိုးအုပ်စုလှေဆွဲကြီးရွာမှာဒီကနေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံတွေကြားအပြန်အလှန်ပစ်ခတ်ကြပြီးတေဆုံးတန်ရရတာတွေရှိခဲ့ပါတယ်။ယူရင်းကလာတဲ့သတင်းတွေမှာဒေသခံ3ဦးထက်မနည်းတေဆုံးတယ်လို့ဖော်ပြကြသလိုတေဆုံးသူအရေအတွက်အဲ့ဒီထက်ပိုများတယ်လို့ရေးထားတာတွေကိုလည်းတွေ့ရပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။စစ်တပ်ကရွာတွေကိုပစ်ခတ်တာကြောင့်တရွာလုံးနီးပါးထွက်ပြေးနေရသလိုလှေဆွဲရွာထဲမှာစစ်တပ်ကတပ်ဆွဲထားတာကြောင့်အနီးပတ်ဝန်းကျင်ရွာတွေကရွာသားတွေလည်းထွက်ပြေးတင်းဆောင်နေကြရတယ်လို့သတင်းတွေမှာတွေ့ရပါတယ်။လက်နက်တွေရှိနေတယ်ဆိုတဲ့တန်လျာနဲ့ရွာသားတို့ကိုဖမ်းဖို့စစ်တပ်ကလာရမှာပောက်ကွဲမှုဖြစ်ခဲ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတာလို့ဒေသခံတူကရိုက်တာစ်သတင်းဌာနကိုပြောပါတယ်။ရွာသားတွေမှာကဒူးလေးလောက်ပဲရှိပြီးအကြအဆုံးအတော်များပါတယ်လို့မီမိုဖော်လို့တဲ့အဲ့ဒီဒေသခံကရိုက်တာစ်သတင်းဌာနကိုပြောပါတယ်။တချို့သတင်းတွေမှာတော့ဒေသခံတွေကလက်လုတ်ဂက်စ်တနတ်တွေနဲ့ပြန်ပစ်တယ်လို့ရေးထားတာလည်းတွေ့ရပါတယ်။ကချင်ပြည်နယ်ရွှေကူမြို့မြောက်ပိုင်းကရဲစခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းပြီးတောက်ကြံနဲ့နှောင်းပိုင်းကတိုက်ခိုက်ခဲ့တယ်လို့ရွှေကူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီးဒီပူးချက်ယူဖို့ Riders က KIA ကိုဆက်သွယ်ပေးမယ်မရခဲ့ပါဘူး။နိုင်ငံရှိပိုင်းရှမ်းပြည်နယ်မိုးပြဲမြို့မှာလည်းမင်းညံဒီပိုင်းကမိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်တပ်အကြတိုက်ပွဲဖြစ်ပြီးစစ်တပ်ဘက်က၄ယောက်ကြာဆုံးခဲ့တယ်လို့လည်းမိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီကနေ့ကျုံပြော်ဘက်ကတိုက်ပွဲနဲ့တခြားနေရာတွေကတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးမှတ်ချက်ယူဖို့စစ်ကောင်စီပြောခွင့်ရကို Riders ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။